မြန်မာနိုင်ငံအနေနဲ့ဒီမိုကရေစီနိလန်တကျရွေးကောက်တင်မြှောက်ခံထားရသူတွေထံအာဏာလွှဲပြောင်းပေးဖို့လိုအပ်ကြောင်းဗြိတိသျှနိုင်ငံရဲ့ဝန်ကြီးကပြောကြားလိုက်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီး6လအကြာမှာအာဏာသိမ်းစစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမေအောင်လိုင်ကဝန်ကြီးချုပ်ရာထူးပြောင်းလဲယူလိုက်ကြောင်းပြောကြားလိုက်တဲ့အပေါ်ဗြိတိသျှနိုင်ငံရဲ့ဝန်ကြီးဒိုမီနစ်ရပ်ကအဲ့ဒီလိုပြောကြားလိုက်တာပါမြန်မာနိုင်ငံမှာအရေးပေါ်အခြေအနေကိုစစ်တပ်ကတက်တန်းတိုးလိုက်တာဟာဘလို့မအကြောင်းပြချက်ခိုင်လုံခြင်းမရှိကြောင်းနဲ့ဒါဟာဒီမိုကရေစီနီးလမကျတဲ့ပုံစံနဲ့အာဏာကိုဆုပ်ကိုင်နိုင်ရေးလှုပ်ဆောင်ခြင်းဖြစ်တယ်လို့ဝန်ကြီးရော့ကသူ့ရဲ့ Twitter လူမှုကွန်ရက်မှာမနေ့ဩဂုတ်လ၂ရက်နေ့ကရေးသားခဲ့ပါတယ်စစ်တပ်အနေနဲ့ရွေးကောက်ခံအစိုးရလက်ထက်အာဏာလွှဲပေးပြီးဒီမိုကရေစီနီးလတကျရွေးချယ်မဲ့ပေးကြတဲ့မြန်မာလူထုရဲ့ဆန္ဒသဘောထားကိုလေးစားဖို့လိုအပ်တယ်လို့လည်းဝန်ကြီးဒိုမီနစ်ရော့ကသူ့ရဲ့ Twitter မှာရေးသားထားပါတယ်လက်ရှိမြန်မာနိုင်ငံမှာကြုံတွေ့နေရတဲ့နိုင်ငံရေးပြည်ပခန့်တွေပြည်လည်ရေးအတွက်အာဆီယံနဲ့မြန်မာစစ်ကောင်စီအကြားရရှိထားတဲ့သဘောတူညီချက်နဲ့အညီဘရူနိုင်းဒုတိယနိုင်ငံသားရေးဝန်ကြီးအာရီဝမ်ယူဆော့ဖ်ကိုအထူးတန်တမာအဖြစ်ခံထားရေးအာဆီယံရဲ့ရွေးချယ်မှုအပေါ်သဘောတူတယ်မတူဘူးဆိုတဲ့ကိစ္စကိုမြန်မာစစ်ကောင်စီဘက်ကတစုံတရာအကြောင်းပြန်ကြားခြင်းမရှိသေးပါဘူးခင်ဗျာ